ကယားပြည်နယ်လိုက်ကော်မြို့နယ်တရားရုံးကနေအမှုစီရင်ချက်ချမှတ်ခံထားရတဲ့လူငယ်သမဂ္ဂအဖွဲ့ဝင်၅ဦးအတွဲတရားရုံးရှိဆန္ဒဖော်ထုတ်မှုနဲ့ကယန်းအမျိုးသားညီညွတ်ရေးဦးဆောင်ကော်မတီအတွင်းရင်မူခွန်အတန်းကယန်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီတူကယင်းနီပြည်တော်ကရင်နီပြည်တောင်သူလယ်သမားသမကဥက္ကဋ္ဌခူတူးရယ်တို့ကိုပုံမှန်ဆက်ကိုနဲ့တရားဆွဲဆိုခံရတာပါဒီကနေ့တရားရုံးမှာစတင်စစ်ဆေးပြီးထောင်ချုပ်ထဲမှာထိန်းသိမ်းထားတယ်လို့လည်းကရင်နီလူငယ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြမှာဖြစ်ပါတယ်ရှင
်ကရပြည်နယ်လွိုင်ကော်တရားရုံးကနေတရားဆွဲဆိုခံထားရတဲ့နိုင်ငံရေးပါတီနဲ့သမကဖွဲ့ဝင်၃ဦးကိုတရားရုံးကနေစစ်ဆေးနေတဲ့အချိန်လေးကိုတော့ကရင်နီလူငယ်စည်းရုံးကော်မတီဝင်တူဖြစ်တဲ့ဂူအုံးငါခုလို့ပြောပါတယ်
ငါကဦးပြခဲ့တဲ့ခေါကနေကြည့်နေတယ်ပြီရက်နဲ့ဆက်ချလိုက်တယ်သူတို့ဆက်ဆံလာပြတဲ့နေ့မှာဥဆောင်ခဲ့တဲ့အခုဒီတက်တော့ဦးကိုထက်ဆွဲတာပေါ့သူကဒီနေ့သူစီနဲ့ပဲထက်ဆွဲတယ်နောက်ဆက်၃ရောင်းခုကျွန်တော်တို့ဒီ23နေ့ရုံချင်းပြန်ချင်းတယ်ခု၃ရောင်းတော့ဖောင်ထုတ်သေးဝင်သွားရခုပြိမဲမတောင်းတဲ့အတွက်အဲ့ဒီခုနေ့ခုဒီအပေါ်မှာနဲ့ဆွဲတာပ
ါလက်ရှိဇန္နဘောရုတ်တို့နိုင်ငံရေးပါတီနဲ့တမကဖွဲ့ဝင်၃ဦးကိုထောင်ချုပ်ဆဲမှာဆဲထားပြီးဇန်နဝါရီ23ရက်နေ့မှာထပ်မံရုံချင်းခဲ့တာပါပြီးခဲ့တဲ့ဒီဇင်ဘာ20ရက်နေ့ကကယားပြည်နယ်ရှားတော်မြို့နယ်ကကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP စာဖတ်ဝင်၃ဦးနဲ့အရသာသူကိုမြမတမတော်သားတွေကစလိုက်တဲ့နဲ့ပတ်သက်ပြီးဒီဇင်ဘာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်ဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဒီလ9ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါဖမ်းဆီးခံရတဲ့လူငယ်9ဦးကိုဇန်နဝါရီလ22ရက်နေ့မှာတရားရုံးကနေထောင်ဒဏ်ရက်20ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ဖမ်းဆီးခံလူငယ်9ဦးကိုတရားရုံးကနေတရားစွဲဆိုနေစဉ်တွင်တရားရုံးရှိဆန္ဒဖော်ဆိုမှုနဲ့ခွန်တန်းခွန်ပီသူခူတူးရဲတို့ကိုလွိုင်ကော်ရဲတပ်ဖွဲ့ကလည်းတရားဆွဲဆိုခဲ့တာဖြစ်တယ်လို့တရားဆွဲဆိုခံရသူဂျီနီပြည်တောင်သူလယ်ထမသမကဥက္ကဋ္ဌခူတူးရဲကတရားရုံးမရောက်ခင်မှာ VOA ကိုခုလိုပြောဆိုခဲ့ပါတယ်
ဒီကောင်ကရောက်လို့ဆိုတရားရုံးလူဟုတ်နဲ့လက်ပုတ်ပေါ့လူတို့ထောက်တော်နဲ့လက်ပုတ်ကအဲ့ဒီလူတို့ထောက်တော်တဲ့မှာဥဆောင်တယ်လို့သူအရင်ရှိလူတို့စပြီးတော့တရားဆွဲရတယ်
ဆန္ဒပြသူတွေအနေနဲ့ကတော့ဒီမိုကရေစီဆန်နှုံးရလွတ်လပ်စွာဆန္ဒပေါ်ထုတ်ခွင့်ကိုကြားပြည်နယ်ဆိုရဖွဲ့အနေနဲ့တားဆီးပိတ်ပင်တရားစွဲဆိုတာဟာမဖြစ်သင့်သလိုလက်ရှိဆိုရကိုယုံကြည်မဲ့စေတယ်လို့ကရင်နီလူငယ်စည်းရုံးကော်မတီဝင်သူဖြစ်တဲ့ကိုအုံးကခုလိုဆက်ပြောပါတယ
်ခုဖြစ်ပါတဲ့ကိစ္စမှာလူငယ်တွေရဲ့အဓိကရည်ရွယ်ချက်ကကျွန်တော်တို့ပြည်နယ်မှာတိုက်ပွဲတွေပါတယ်ပြန်မဖြစ်လာဖို့ကျွန်တော်တို့ကရည်ရွယ်တဲ့အနေနဲ့ဒီဆန္ဒပြပွဲကိုအဓိကမိန်းဆက်ပြီးလုပ်ရချင်းဖြစ်တယ်ဒါပေမဲ့သူတို့နားလဲတာကဒီစစ်တပ်နဲ့လက်နက်ကိုင်ကပြည်နယ်ဖြစ်တာသူငယ်တွေကမဆိုင်ဘူးဆိုတဲ့စကားကိုဝန်ကြီးချုပ်ကိုယ်တိုင်ကလည်းပြောလာတာဖြစ်တဲ့အတွက်အရေးကြီးရှိတဲ့လူတွေဒါမှမဟုတ်လေဝန်ကြီးချုပ်ကကျွန်တော်တို့ကရွေးချယ်ခဲ့ရတဲ့ဝန်ကြီးချုပ်မဟုတ်ဘူးအန်ဒီပါတီရဲ့ဘ ਹੁ ထံချုပ်ကနေတော့တိုက်ရိုက်ရွေးချယ်တဲ့ဝန်ကြီးချုပ်ဖြစ်တာဖြစ်တဲ့အတွက်ပြည်내သားစုပေမဲ့ဒီမိုကရေစီစနစ်နဲ့ဒီမိုကရေစီအစိုးရလုပ်ပုံလုပ်ကိုလုံးဝနားမလည်တဲ့လူကိုဝန်ကြီးချုပ်ခန့်ထားတဲ့အနေထားရဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ကဒီအစိုးရလုပ်ပုံလုပ်ကိုလုံးဝကိုက်ညီမှုမရှိဘူးဖြစ်တဲ့အတွက်ကျွန်တော်တို့အယုံကြည်မရှိဘူး
KMBB သဖော်ဝင်၃ဦးနဲ့အရသာသူတည်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြမတမတော်ကလည်းစစ်စစ်နေစဲဖြစ်ပြီးဘယ်လိုရေးယူကင်တွယ်မလဲဆိုတာတော့မသိရသေးပါဘူး။လက်ရှိအချိန်ရကရပြည်နယ်နဲ့ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့အရေးခင်းတွေမှာအစိုးရအနေနဲ့လုံခြုံရေးဖွဲ့တွေပေါ်မှာထိန်းချောင်းမှုအားနည်းနေတယ်လို့ရှုမြင်ကြောင်းစီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်ဖွဲ့ UNE ရဲ့ပြောခွင့်ရဆိုင်းလက်ကအခုလိုပြောပါတယ်
ကျောင်းဦးရေစိုးမိုးမှုလုံးဝအားနည်းနေတာကိုအစိုးရအနေနဲ့ပြန်လည်ပြုပြင်သုံးသပ်ဖို့လိုအပ်တယ်ပေါ့နော်။နောက်တစ်ချက်ကမ်ရွန်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ပေါ့နော်။အဲ့ဒီပေါ်မှာအစိုးရရဲ့ထိန်းချုပ်မှုဟာတော်တော်လေးကိုအဟကွာနေတယ်။အဲ့ဒါလည်းပဲပြန်လည်ပြီးတော့မှသုံးသပ်ဖို့လိုအပ်တယ်။ငါကကျွန်တော်တို့မိညာပါအခွင့်အရေးတွေပျောက်ဆုံးနေတဲ့နေသားမျိုးရောက်နေတာကိုပြန်လည်ထောက်ပြခြင်းနဲ့တော့လည်းဒီဥစ္စာကိုထုတ်တယ်ပေါ့ခင်ဗျာ။
UNE အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့ကြားပြည်နယ်လွိုင်ကုံမြို့မှာလူငယ်တွေကိုဖမ်းဆီးတရားစွဲဆိုနေခြင်းနဲ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ပေါ်ခဲ့တဲ့ပြည်ပခန့်ခြင်းတွေကြောင့်အသက်ဆုံးရှုံးမှုတွေဖြစ်ပေါ်စေခဲ့တဲ့အတွက် UNE အနေနဲ့ကုချင်းစာစိတ်နဲ့စိုးရိမ်မှုတွေဖြစ်ပေါ်နေသလိုပြဿနာတွေကိုငြိမ်းချမ်းသောနည်းလမ်းနဲ့ဖြေရှင်းသင့်တယ်လို့လည်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ